Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဧပြီလ18ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ18925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမအနင်္ဂလာပါဒီကနေ့ညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျမခင်ပြူထွေးပါ။မြောက်ကိုရီးယားဆူယောက်ကိုကင်တွယ်နိုင်ဖို့နီလန်ပေါင်းစုံစစ်ဆေးထားပြီလို့ American ဒုသမ္မတ Mike Pence ကသတိပေးပြောဆိုလိုက်ပါတယ်။ဗြိတိန်နိုင်ငံမှာတော့လာမယ့်ဇွန်လ10ရက်နေ့မှာရွေးကောက်ပွဲအချိန်ဆော့ပြီးတော့ကျင်းပသွားမယ်လို့ဝန်ကြီးချုပ်ထရီဆာမေကဒီကနေ့ကြေညာပါတယ်။ပြီးခဲ့တဲ့တစ္ဆန်ကာလအတွင်းဒီနိုင်ငံတော်ဝန်ပြည်မှုပေါင်း1200လောက်ရှိခဲ့ပြီးတော့သေဆုံးသူကတော့280ကျော်ပြီးဒဏ်ရာရတဲ့သူ1000ကျော်ရှိတဲ့အကြောင်းမြန်မာပြည်သားရဲ့ဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီလိုထိတ်တန့်ရောက်ဒီမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ဒေါက်ကင်စိုးဝင်းနဲ့အတူပြပြပေးသွားပါမယ်ရှင်
။ကောင်းပါပြီရှင်။2019ခုနှစ်ကိုညံချမ်းရည်နှစ်အဖြစ်မျှော်မှန်းထားတဲ့အတိုင်းဆောင်ကြီးနိုင်အောင်ကြိုးပမ်းကြဖို့နိုင်ငံတော်သမ္မတကပြောဆိုလိုက်တဲ့အပေါ်ကြားဖို့ရှိတာကတော့
ဒီနှစ်မှာအစိုးရပိုင်းရောတမတော်ပိုင်းရောဟိုအတော့ငင်းငင်းနဲ့ပတ်သက်လို့တော်တော်လေးကြိုးစားတာရှိပါတယ်။ဒါကြောင့်လည်းပဲ2019ကငင်းငင်းနဲ့ဖြစ်နေပြီးပြောတာဖြစ်မှာပါ။ဒါပါလို့ဒီငင်းငင်းကြိုးစားနေရေးဆိုတော့ဒါကလည်းကြိုးစားမှာဖြစ်ပါတယ်။
ရှမ်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် SNLD အတွင်းရေးမှူးဆိုင်ညွန့်လွေမှာရှင်သတင်းအပြည့်စုံကတော့မကြခင်ကြားမှာပါ။ဒါအပြင်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဒီလကုံမှာတွားရောက်မဲ့ဥရောပ၄နိုင်ငံစီစဉ်တကြံရက်ကာလအတွင်းမြန်မာနိုင်ငံကန်ယူရန်ဒေတာကိုတိုက်ခတ်လာတဲ့မုံတိုင်းကြောင့်ထိခိုက်ပျက်စီးမှုသတင်းတွေနဲ့အတူမြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့မြန်မာအစိုးရကဘင်္ဂလီလို့ခေါ်တဲ့ဒုက္ခသည်တွေကြားမှာနေထိုင်ရဲ့အကျပ်အသည်တွေအပြင်ဒုက္ခသည်စခန်းကကလေးတွေပျောက်ဆုံးတဲ့အခြေအနေကိုထပ်ပြီးရင်ဆိုင်နေရတဲ့အကြောင်းတွေကိုလည်းကြားရဖို့ရှိပါတယ်။ခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမတ်ခင်ဖြူတွေနဲ့တော်ခင်စိုးဝင်းတို့ကပြောပြပေးပါအောင်ရှင်
။မြန်မာအစိုးရဒီမြောက်ကိုရီးယားအစိုးရကိုကန့်တွယ်နိုင်ဖို့အတွက်နီလန်ပေါင်းစုံစစ်ဆေးထားပြီလို့ American ဒုသမ္မတ Mike Pence ကသတိပေးပြောဆိုလိုက်ပါတယ်။ဂျပန်ဝန်ကြီးချုပ်ဆင်โซအာဘေနဲ့အတူဂျပန်အစိုးရအရာရှိတွေနဲ့တွေ့ဆုံဆွေးနွေးဖို့အတွက်ဂျပန်နိုင်ငံတိုကျိုမြို့တော်ကိုဒီကနေ့ဆက်ရောက်လာပြီးတဲ့နောက်မှာပဲအခုလိုသတိပေးပြောသွားတာပါ။
As I made clear on behalf of the president in my recent visit to South Korea, the era of strategic patience is over.
တောင်ကိုရီးယားခီးစဉ်အတွင်းမှာလည်းဒီကိစ္စနဲ့ပတ်သက်လို့သမ္မတရဲ့ကိုယ်စားကျွန်တော်ရှင်းရှင်းလင်းလင်းပြောခဲ့ပြီးပါပြီ။မဟာဗျူဟာအရစိတ်ရှည်တီးခံလာခဲ့တဲ့အချိန်ကုန်သွားပါပြီ။ဖြစ်နိုင်ချေနီလန်အားလုံးစဉ်းစားထားပြီးဖြစ်တယ်လို့သမ္မတ Trump အနေနဲ့ဂျပန်တောင်ကိုရီးယားနဲ့တခြားဒေသတွေမဟာမိတ်နိုင်ငံအားလုံးနဲ့အနီးကပ်ပူးပေါင်းလှုပ်ဆောင်သွားမှာပါ။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်ဖို့နဲ့ရင်းကျက်တဲ့အဖြစ်တစ်ခုရရှိနိုင်ဖို့အတွက်တရုတ်အစိုးရနဲ့လည်းပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်လို့ဒုသမ္မတ Pence ကဒီကနေ့ပြောသွားတာပါ။သူရဲ့အဆိုဒီအခက်ခဲစိတ်ခေါ်မှုတွေရှိနေတဲ့အခုလိုအချိန်မျိုးမှာအာရှဒေသအမေရိကန်မဟာမိတ်တွေနဲ့အတူအမေရိကန်ပြည်ထောင်စုကရက်တည်သွားမယ်ဆိုတာကိုလည်း Mr. Pence ကဂျပန်ဝန်ကြီးချုပ်ကိုအမှတ်ခံပြောကြားခဲ့ပါတယ်။မြောက်ကိုရီးယားကွန်မြူနတီအစိုးရကိုကိုက်တွယ်ဖို့အမေရိကန်အစိုးရကဗတ်ပေါင်းစုံကနေချင်းကျက်လှုပ်ဆောင်နေတဲ့အပေါ်မှာဂျပန်ဝန်ကြီးချုပ်အာဘေကလည်းကြိုးဆိုပါတယ်။အမေရိကန်ကုန်းတွင်းပိုင်းအထိအရောက်ပြစ်နိုင်တဲ့နျူကလ িয়ার ထိပ်ဖူးတက်တိုက်ချင်းပြစ်ပဲ့ထိန်ဒုံးကြီးတိစားဖို့မြောက်ကိုရီးယားကကြိုးစားနေရတဲ့ပတ်သက်ပြီးတော့တင်းမာမှုတွေအရှိန်မြင့်နေချိန်မှာပဲအရှိမြောက်အာရှနိုင်ငံတွေကို Mr. Pence ရောက်ရှိလာတာပါရှင်
။ American သမ္မတ Donald Trump ကတူရကီသမ္မတ Recep Tayyip Erdogan ကိုလူမှုဆန္ဒခံယူပွဲအောင်မြင်မှုအတွက်ချီးကျူးဂုဏ်ပြုလိုက်ပါတယ်။တူရကီရဲ့လွှတ်တော်အုပ်ချုပ်မှုပုံစံစနစ်ကနေသမ္မတကိုအုပ်ချုပ်မှုအာဏာအပြည့်အဝရရှိအောင်ဖန်တီးပေးတဲ့ဆန္ဒခံယူပွဲကိုပုတ်ခါတီးကကတ်ပြီးအနိုင်ရရှိခဲ့တာဖြစ်ပါတယ်။သမ္မတနှစ်ယောက်တယ်လီဖုန်းနဲ့စကားပြောဆိုခဲ့ကြတာဖြစ်တယ်လို့အင်ဂျီရောရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Syria မှာမကြခင်ကဓာတုလက်နက်နဲ့တိုက်ခိုက်မှုကိုသမ္မတ Bashar al-Assad တာဝန်ခံရင်းနဲ့ Assad IS အကြမ်းဖက်အဖွဲ့တိုက်ထုတ်ရင်းအကြမ်းဖက်ဝါဒအဆုံးသတ်ရေးဆရာတွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ကြဖို့လိုအပ်တဲ့အကြောင်းတွေပါထည့်သွင်းပြောဆိုခဲ့ကြတယ်လို့အင်ဂျီရောကကြေညာချက်ထုတ်ပြန်ထားတာပါ။OSCE လို့ခေါ်တဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကဆေလွှတ်လိုက်တဲ့နိုင်ငံတကာရွေးကောက်ပွဲအကဲခတ်အဖွဲ့ကတော့တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ဒုထုဆန္ဒခံယူပွဲအခင်းအကျင်းဟာတရားမျှတမှုမရှိတဲ့အကြောင်းသမ္မတအာနာပုံမိုခိုင်မြဲရေးထောက်ခံတဲ့စည်းရုံးလှုပ်ဆော်ပွဲတွေဟာလည်းအခက်အခဲလုံးဝမီရင်မဆိုင်ခဲ့ရတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်မရှိတာအပါအဝင်ချင်းချောက်အကြက်ကိုင်းနာတွေနဲ့သတင်းမီဒီယာတွေလက်လန်းမမီတာတွေရှိခဲ့တယ်လို့သတင်းစာရှင်းလင်းပွဲမှာထောက်ပြလိုက်ပါတယ်ရှင်
။ဗြိတိန်နိုင်ငံမှာလာမယ့်ဇွန်လ10ရက်နေ့ကျရင်ရွေးကောက်ပွဲကိုအချိန်ဆော့ပြီးတော့ကျင်းပသွားမယ်လို့ဝန်ကြီးချုပ်ထရီဆာမေကဒီကနေ့ကြေညာလိုက်ပါတယ်။ ကျွန်တော်ပါတမကအယူကနေဖူးချင်းခွဲထွက်မဲ့လုပ်ငန်းစဉ်တွေတရားဝင်စတင်လိုက်ပြီးတော့သတင်းသုံးပတ်အကြာမှာဝန်ကြီးချုပ်မေကအထိုက်အခံပါတီတွေဟာအယူကနေခွဲထွက်မဲ့လုပ်ငန်းစဉ်နှောင့်နှေးအောင်လုပ်နေကြပြီးတော့လွတ်တော်ကျွန်းမှာလည်းညှို့မှုမရှိပဲဖြစ်နေတယ်လို့ပြောပါတယ်ဒီလိုကွဲလွဲမှုတွေကအယူကနေခွဲထွက်မဲ့လုပ်ငန်းစဉ်တွေမအောင်မြင်ဖြစ်အောင်လုပ်နေတာဖြစ်ပြီးတော့တိုင်းပြည်အတ တဲ့အလို့သမားပါတီကောင်ဆောင် Jeremy Corbyn ကတော့ဝန်ကြီးချုပ်မီရဲ့ညင်သာချက်ကိုထောက်ခံလိုက်ပြီးအများစုဆန္ဒကိုဦးစားပေးတဲ့အစိုးရတရက်ကိုဗြိတိန်ပြည်သူတွေထောက်ခံမဲ့ပေးနိုင်ဖို့အတွက်ဒါဟာအခွင့်အလမ်းဖြစ်တယ်လို့လည်းပြောဆိုသွားပါရဲ့ရှင်
ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့မြောက်ရထားဘူရာယုံမှာပြီးခဲ့တဲ့သတင်းနှစ်ပတ်ကအတေကံဘုံခွဲတိုက်ခတ်ခံရခဲ့ရတဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးတော့၉ယောက်မြောက်တန်ပြားရှိသူတဦးကိုရုရှားအာဏာပိုင်တွေကဖမ်းဆီးလိုက်ပါပြီ။အဲဒီလူကိုမော်စကိုမြို့တော်စင်ကြေဘုံအရက်မှာရုရှားဖက်ဒရယ်လုံခြုံရေးအဖွဲ့ကလိုက်လံရှာဖွေဖမ်းဆီးနေတဲ့ဗီဒီယိုဖိုင်ကိုရုရှားသတင်းမီဒီယာတွေကလက်ခံရရှိခဲ့ပြီးတဲ့နောက်မှာသတင်းတွေမှာဖော်ပြလိုက်တာပါ။အခုဖမ်းဆီးရမိတဲ့သူဟာအသက်၂၈နှစ်အရွယ်ရှိတဲ့အော်ပရာအာဇီမော့ဖ်ဆိုသူဖြစ်ပြီးတော့လူပေါင်း၁၄ယောက်တေဆုံးရတဲ့တိုက်ခိုက်မှုကိုစီစဉ်သူဖြစ်တယ်လို့စုံစမ်းစစ်ဆေးသူတွေကပြောကြပါတယ်။သူ့ကိုဖမ်းမိတဲ့အချိန်မှာမိုဘိုင်းဖုန်းနှလုံးနဲ့အတူကြီးစံအသင့်ထည့်ပြီးသားတနတ်တလက်ကိုလည်းရှာဖွေတွေ့ရှိခဲ့ပါတယ်။ဒေသဆိုင်ရာသတင်းတချို့မှာတော့အာဇီမော့ဖ်ဟာမြောက်ရထားဘူရာယုံဘုံခွဲတိုက်ခိုက်ခဲ့တဲ့အက်ဘာဇွန်ရာလီလော့ဖ်ကိုတင်လေ့ကျင့်သင်တန်းပေးခဲ့သူဖြစ်တယ်လို့ဖော်ပြကြပါတယ်။သူဘယ်နိုင်ငံသားဖြစ်တယ်ဆိုတာမပြောပေမဲ့လို့လေရာလီဝော့ဖ်လိုပဲသူဟာကီရီဂစ်စတန်နိုင်ငံကနေရှေ့ပြောင်းနေထိုင်လာသူတူဖြစ်တယ်လို့ဆိုပါတယ်။အခုအာဇီမော့ဖ်ကိုရှာတွေ့ခဲ့တဲ့စင်ဂျေဘုံရက်မှာပဲတခြားတန်မြတ်ရှိသူနှစ်ဦးကိုလည်းအစောပိုင်းကဖမ်းဆီးမိခဲ့တာပါ။ဘုံခွဲတိုက်ခိုက်ခဲ့သူရာလီလော့ဖ်ဟာတိုက်ခိုက်မှုမလုပ်ခင်မှာမော်စကိုမြို့မှာရှိနေတဲ့သူတယောက်နဲ့ဖုန်းနဲ့ဆက်သွယ်ခဲ့စကားပြောခဲ့တာဖြစ်ပါတယ်ရှင်။
ဒီရအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီရအမေရိကန်တန်ကနေအင်္ဂါနေ့ညနေခင်းမြန်မာနယ်ဒေသတွင်သတင်းတွေကိုဆက်ပြီးတော့တင်ပြပေးတော့ပါမယ်။2019ခုနှစ်မဟာတကြံကာလအတွင်းမြန်မာတိုင်းနိုင်ငံလုံးမှာပြည်မှုပေါင်း1200ဖြစ်ခဲ့တာမှာတိုက်ဆုံးသူ180ကျော်ရှိပြီးတော့ဒဏ်ရာရသူပေါင်း1000ကျော်ရှိတယ်လို့တရားရုံးကြီးဌာနကဧပြီလ18ရက်နေ့နေ့စွဲနဲ့ထုတ်ပြန်ထားပါတယ်။ဒီအရေအတွက်ဟာဆိုရင်ဒီ2016ခုနှစ်နဲ့နှိုင်းယှဉ်တော့ပြည်မှုအရေအတွက်233ခုမှုပိုများလာပြည်ရဖြစ်ပြီးတော့တိုက်ဆုံးသူအရေအတွက်ဟာလည်း73ခုပိုများပါတယ်။ရခိုင်တိုင်းမှာပြည်မှုအများဆုံးဖြစ်ခဲ့ပြီးစကိုင်းနဲ့မန္တလေးကဒုတိယနဲ့တတိယလိုက်ပါတယ်။တိုက်ဆုံးသူအရေအတွက်မှာလဲရခိုင်တိုင်းက44ဦးနဲ့အများဆုံးဖြစ်ပြီးတော့ပဲခူးမှာ38ဦးမန္တလေးမှာ36ဦးတိုက်ဆုံးပါတယ်။ဒဏ်ရာရသူအရေအတွက်မှာတော့စကိုင်းတိုင်းကအများဆုံးဖြစ်ပြီး194ဦးဒဏ်ရာရခဲ့တာပါ။ပဲခူးတိုင်းမှာ183ဦးဒဏ်ရာရပြီးမန္တလေးတိုင်းမှာတော့ဒဏ်ရာရသူ136ဦးရှိပါတယ်။ကြားပြတဲ့ချက်ပွဲတော်၄ရက်ကာလအတွင်းပွဲတော်နဲ့မပတ်သက်တဲ့ပြည်မှုပေါင်း1000နီးပါးရှိခဲ့ပြီးတော့တိုက်ဆုံးသူ190နီးပါးနဲ့ဒဏ်ရာရသူ880နီးပါးရှိခဲ့ပါတယ်။တကြကာလပြည့်မှုအရေးအတွက်နဲ့တိတ်ဆုံးတရားရစရင်အတိအကျကိုပြည်내တိုင်းဒေသကြီးအသီးသီးအလိုက်ထုတ်ပြန်တာကတော့ဒီနေ့ဟာပထမဆုံးအကြိမ်ဖြစ်ပါရဲ့ရှင်
။တရုတ်နိုင်ငံရဲ့ကပတ်လမ်းမကြီး27ရာစုပိုးလမ်းမကြီးအတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်မှုဆိုင်ရာနှိနှောဖလှယ်ပွဲကိုဘေကျင်းမြို့တော်မှာလာမယ့်မေလ14ရက်နဲ့15ရက်နေ့တွေမှာကျင်းပဖို့ရှိပြီးတော့ဖွင့်ပွဲအခမ်းအနားကိုတရုတ်သမ္မတရှီချင်းပင်ကိုယ်တိုင်တက်ရောက်မယ်အကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူဝန်ကြီးကဒီကနေ့ပြောဆိုလိုက်ပါတယ်။
开幕式将于5月14日上午举行。习近平主席将出席并发表。
为了这里也能把朋友看到这把马匹比了怎么让习近平得要比朋友们表示马匹罢了。这朋友比了呢新年高上的也是为这把马们。မေလ15ရက်နေ့တနေ့လုံးလိုလိုနိုင်ငံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကျင်းပမှာဖြစ်ပြီးတော့ဒီဆွေးနွေးပွဲကိုသမ္မတရှီကဦးဆောင်မှာဖြစ်ပါတယ်။နိုင်ငံအကြီးအကဲအစိုးရခေါင်းဆောင်28ယောက်အပြင်ကုလသမဂ္ဂဒုရင်မှုချုပ်အန်တိုနီယိုဂူတဲရက်စ်၊ကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်မြုံကင်းနဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ဦးဆောင်ညင်ကြားရေးမှူးခရစ်စတင်းလာဂတ်တို့လည်းတက်ရောက်ကြမှာဖြစ်တယ်လို့ပြည်ထောင်နိုင်ငံသားရေးဝန်ကြီးဝမ်ညီကပြောဆိုလိုက်တာပါ။ ဒီစနေဝက်တရဖို့သမရရှိဖိတ်ကြားခံရတဲ့နိုင်ငံပေါင်း၂၈နိုင်ငံထဲမှာမြန်မာနိုင်ငံလဲပါဝင်ပြီးတော့နိုင်ငံနေနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တက်ရောက်မှာဖြစ်ပါတယ်။တက်ရောက်ကြမဲ့နိုင်ငံခေါင်းဆောင်တွေအတွက်ဒီစနေဝက်ဟာကဏ္ဍတော်များများမှာအပြန်အလှန်နှိမ့်နှောဖလှယ်မှုတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုအစီအမြင့်လှုပ်ဆောင်နိုင်မှုရည်ရွယ်တာဖ
ဒီကညာအစင်မြစီဝါရေးဆောင်တစ်ခုဖြစ်လာအောင်တိစောက်သွားမယ်အစီအစဉ်ကိုတော့တရုတ်သမ္မတရှီကျင်းပင်ကတင်ပြကြခဲ့တဲ့ငါချပြခဲ့ပါတယ်။ကုန်းလွင့်ပိတ်ဒေတာရှောင်းကန်ကိုပြုပြင်တိစောက်မယ်ဒီနေရာတက်ဟာနယူးယောက်မြို့ထဲ၃ဆပိုးကြီးမှာဖြစ်ပြီးတော့ဒီနေရာဟာတရုတ်ပြည်မှာကျင်းတဲ့ဟောင်ကောင်အကြအဓိကဆက်နွယ်ထားတဲ့တောင်ဘက်ချမ်းကဒီအစင်မြစ်နီးပညာရပ်ဝဲမြို့ရှန်ကျန် ဒီကိစ္စကိုစီးပွားရေးဆောင်ရွက်ဖြစ်လာပြီးတော့ပေကျင်းမြို့တော်တစ်ခုလုံးအပြင်တရံချင်းနဲ့ဟာဘီမြို့တွေအတွက်ဖွံ့ဖြိုးတိုးတက်မှုအသစ်တွေဖန်တီးပေးနိုင်မှာဖြစ်တယ်လို့သမ္မတရှီကျင်းပင်ကပြောပါရယ်တရုတ်နိုင်ငံမြောက်ပိုင်းဟာကြောင်ပိုင်းနဲ့ဒေသနဲ့နိုင်ရှင်မဲဆိုရင်စီးပွားရေးဖွံ့ဖြိုးမှုအပိုင်းမှာရောတခြားကဏ္ဍအတော်များများပါမှာနောက်ကျကျန်နေတာပါဒါကြောင့်အခုအာနာပိုင်တွေက
ဒီကနေ့ကနေ့စဉ်မှာလူရည်ထောက်ခံမှုဟာ၄၀ရာခိုင်နှုန်းဝင်းကျင်မှာဆက်လက်တက်နေပြီးတော့ဒါအသမရအသစ်တယောက်အတွက်ထောက်ခံမှုကျဆင်းနေတဲ့လက္ခဏာတွေ့ရနေသေးဖြစ်ပါတယ်။စီးရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံကိုမကြခင်ကတိုက်ခိုက်ခဲ့တာကြောင့်နိုင်ငံသားရေးမူဝါဒနဲ့ပတ်သက်လို့တော့သမရထရန့်ဘောထောက်ခံမှုနှုန်းမဆိုးသလောက်တိုးတက်လာတာတွေ့ရပါတယ်။ဒါပေမဲ့သူ့ရဲ့ပြည်တွင
ငါနဲ့ညနေခင်းထိတ်တန်ရသတင်းတွေကိုမခင်ပြထွေးနဲ့တော့ကင်းစိုးဝင်းတို့ကကြေညာပေးခဲ့တာပါ။ဗီအိုအေကလည်းအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ
ဒီခီးစင်တဲမှာဘယ်ဂျီယံပြင်သစ်တဲ့အီတလီဟာမြို့သားဒီမိုကရေစီအဖွဲ့ချုပ်NLD ပါတီအာဏာရပြီးတဲ့နောက်ဒေါ်ဆန်းစုကြည်ပထမဆုံးတွားရောက်မဲ့ခီးစင်လည်းဖြစ်ပါတယ်။2017ခုနှစ်စက်တင်ဘာလတုန်းကတော့ဗြိတိန်နိုင်ငံကိုတွားရောက်ခဲ့ပြီးဝန်ကြီးချုပ်ထရီဇာမေနဲ့လည်းတွေ့ဆုံခဲ့ပါတယ်။အခုတွားရောက်မဲ့ဥရောပလေးနိုင်ငံဟာမြန်မာနိုင်ငံနဲ့နီးစပ်တဲ့ဆက်ဆံရေးရှိထား င်ဖြစ်2016ခုနှစ်ဩဂုတ်လအတွင်းကတွားရောက်ခဲ့တာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဥရောပခီးစဉ်ကပြန်လာပြီးပြည်နိုင်ငံခီးစဉ်မတိုင်မီဂျာကာလာမှာအချိန်အတော်ကြာကလေးကပြင်ဆင်ခဲ့တဲ့21ရာစုပင်လုံညီလာခံကိုကျင်းပဖို့အလားအလာရှိနေပါတယ်။ဒါနဲ့ပတ်သက်ပြီးဦးစော်ထေက
မီလာဝေနော်ဒေလာဇာမမီလာရေမီလာကုတမဘတ်တိယကအလလောက်နားလာဟုတ်ပါဒီကညီငယ်ရာဟာရှိတယ်ကြက်တမတာတော့တရားဝင်တက်မဖို့လိုရတယ်ဟုတ
်2019ခုနှစ်ကိုညီငယ်ရေးနှစ်ဖြစ်ရည်မှန်းထားတယ်လို့ပြီးခဲ့တဲ့နှစ်တကူမိန်ကွန်းမှာလည်းနိုင်ငံခေါင်းဆောင်တွေကနှုတ်ခွန်းဆက်ဆုတောင်းစကားပြောကြရမှာမြန်မာနိုင်ငံညီငယ်ရေးရရှိဖို့အတွက်မျှော်လင့်ကြောင်းအလေးထားပြောဆိုခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုမိုးသောတင်ပြတော်ရပါရှင်ခုတော့ညီငယ်ရေးတင်ပြဆက်ရအောင်ပါ2019ခုနှစ်ကိုညီငယ်ရေးနှစ်အဖြစ်တမျောမှန်းထားတဲ့အတိုင်းဆောင်ကြီးနိုင်အောင်ကြိုးပမ်းကြဖို့နိုင်ငံတော်သမ္မတကပြောဆိုလိုက်ချိန်မှာပဲတပ်မတော်ကာကွယ်ရေးဦးစီးချုပ်ကလည်းတိုင်းပြည်ငြိမ်းချမ်းမှတိုင်းပြည်တိုးတက်နိုင်မှာဖြစ်လို့ညီငယ်ရေးရအောင်နိုင်ငံသူနိုင်ငံသားတွေဝိုင်းဝန်းကြိုးပမ်းကြဖို့တိုက်တွန်းလိုက်ပါတယ်ဒီလိုတိုင်းပြည်လုံးစီမင်းငြိမ်းပြီးတော့ညီငယ်ရေးနှစ်အမှန်တကယ်ဖြစ်ဖို့ဆိုရင်အစိုးရတပ်မတော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားစစ်မှန်တဲ့ယုံကြည်မှုတည်ဆောက်နိုင်ဖို့နဲ့အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုတွေဖြစ်လာဖို့ကအတိတ်ကအရေးအကြီးဆုံးဖြစ်တယ်လို့တိုင်းရင်းသားတွေကသုံးသပ်ပါတယ်အသေးစိတ်ကိုတော့မဆုမုံကဆက်ပြောပြပါမယ်ရှင်
အနန္ဒီဦးဆောင်တဲ့အရသာအစိုးရလက်ထက်မှာဒီမိုကရေစီအသွင်ကူးပြောင်းနိုင်ရေးနဲ့ပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေချိန်မှာတိုင်းပြည်ရဲ့ငြိမ်းချမ်းရေးကိုအဓိကဦးစားပေးဖော်ဆောင်မယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ရောနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကလည်းနဲ့ထားပြောဆိုထားတာပါနှစ်သက်ကိုဆုတောင်းမှာတော့နိုင်ငံတော်သမ္မတကနိုင်ငံတော်အစိုးရအနေနဲ့အမျိုး ှန်းထားတယ်လို့မိကွန်းပြောထားပါတယ်တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကလည်းငိမ့်ညံ့ရေးဟာအရေးကြီးကြောင်းနဲ့တိုင်းပြည်ငိမ့်ညံ့မှတိုင်းပြည်တိုးတက်နိုင်မှာဖြစ်လို့ငိမ့်ညံ့ရေးရအောင်စူးစမ်းသွားကြဖို့နိုင်ငံကိုနှစ်သက်မှာတိုက်တွန်းထားပါတယ
်ဒီနိုင်ငံသားအားလုံးကနေတော့လာမယ့်2029နှစ်မှာလည်းကျော်လွှတ်နိုင်ပါစေလို့စစ်မှုကောင်တောင်းပါတယ်တို့ကလည်းငိမ့်ညံ့ရေးပေါ့ငိမ့်ညံ့ရေးအရေးကြီးပါတယ်တိုင်းပြည်ငိမ့်ညံ့မှတိုင်းပြည်တိုးတက်မှာဖြစ်ပါတယ်ဒါကြောင့်အဲဒီကုဏပြောတဲ့ခွန်အားတွေနဲ့တူငိမ့်ညံ့ရေးလည်းကြောင့်ကျူးစားသွားကြဖို့လည်းစစ်မှုကောင်တောင်းပါတယ်
အခုလိုနိုင်ငံခေါင်းဆောင်တွေဘက်ကငြိမ်းချမ်းရေးဖော်ဆောင်မှုတိုက်တွန်းနေတာနဲ့ပတ်သက်လို့တိုင်းရင်းသားတွေဘက်ကအမှန်တကယ်စစ်မှန်တဲ့ယုံကြည်မှုတည်ဆောက်နိုင်ရေးကအဓိကအကြဆုံးဖြစ်တယ်လို့သုံးသပ်ကြပါတယ်။အခုလိုနိုင်ငံခေါင်းဆောင်တွေဘက်ကငြိမ်းချမ်းရေးဖော်ဆောင်မှုစကားကိုဦးစားပေးပြောဆိုတဲ့အပေါ်ကြိုဆိုပြီးတော့တိုင်းရင်းသားတွေဘက်ကလည်းစစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်ပြီးဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းလာနိုင်မှုမျှော်လင့်ပါတယ်လို့ကချင်မျိုးသားများအတိုင်းမြင်ကအဖွဲ့ရဲ့အတွင်းမှူးဦးလဘန်ခန့်အောင်ကပြောပါတယ်။က
ာကွယ်ရေးဦးစီးချုပ်ကလည်းအဲ့လိုမင်းကိုပြောထားတယ်နိုင်ငံတော်တာဝန်ကျောထားစတော့အကုန်လုံးစိတ်တို့ကိုယ်ကနဲ့စီလုံးနဲ့လှုပ်ဆောင်သွားမယ်ဆိုလို့ရှိရင်ကောင်းတယ်ပြောသွားမယ်ဆိုလို့ရှိရင်တော့တိုင်းဒါလည်းနဲ့ကိုင်းအခွင့်အရေးဒီဒီလူလူတွေအားလုံးစီစီလုံးလုံးနဲ့စစ်မှန်တဲ့ပုံစံတည်ဆောင်သူ့တည်ဆောင်မယ်ငင်းချမ်းရေး process ကိုလည်းကောင်းကောင်းမွန်မွန်နဲ့လှုပ်ဆောင်သွားမယ်ဆိုလို့ရှိရင်တော့ဒါအတူတူပြောတဲ့ဒီ main ကိုနော်အဲ့အတိုင်းဖြစ်လာနိုင်မယ်လို့ကျွန်တော်ပြောရတယ်အဲ့လိုသုံးသပ်ပါအောင
်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNND ရဲ့အထွေထွေအတွေ့အမှုဦးဆိုင်ညွန့်လင်ကမြမငင်းချမ်းရေးအလားအလာနဲ့ပတ်သက်လို့သူ့အမြင်အခုလိုပြောပါတယ
်ဒီနှစ်မှာအစိုးရဘိုင်းရောတမတော်ဘိုင်းရောဟိုအောင်တော်ငင်းငင်းနဲ့ပတ်သက်လို့တော်တော်လေးကြိုးစားတာရှိပါတယ်။ဒါကြောင့်လည်းပဲ2019ကငင်းငင်းဖြစ်နေသူပြောတာဖြစ်မှာပါ။ဒါဘာဖြစ်ဖြစ်ငင်းငင်ကြိုးပန်းနေလို့ဆိုတော့ဒါကျွန်တော်ကြိုးစားရမှာဖြစ်ပါတယ်။ဒီပန်းဆန်းမှာလည်းပဲတို့အဖြစ်နိုင်ဆုံးညီနိုင်ဖို့ပေါ့နော်။လုံမယ်လို့ကျွန်တော်ညွှန်လင့်ပါမယ်။ဟိုနှစ်ဖက်စလုံးကပေါ့နော်ဖြစ်နိုင်ဆုံးရှိတဲ့ကိစ္စတွေကိုလုပ်မယ်။ဟိုဖြစ်နိုင်သလောက်အကုန်ကျော်ပြီးရမယ်ဆိုတော့ဒီနေ့ဒီနေ့သမားကြီးဦးထင်ကျော်ကညောင်းလာလို့ဒီနေ့ထမ်းပါလေဒီလေကောင်းပြည်လေဝမ်းနေပါလေ
နိုင်ငံတော်တိုင်းပြည်ငါပုတ်ကိုကချင်ကိုရောက်လာတော့ငါကိုယ်တိုင်တွေ့ဆုံပြီးတော့ငင်းညာရင်နဲ့ပတ်သက်လို့ကချင်ရဲ့သဘောထားကိုတင်ပြနိုင်ခဲ့တဲ့ဦးလဘန်ခေါင်ကလည်းအရေးကြီးဆုံးကတော့တက်မရောအစိုးရနဲ့တိုင်းရင်းသားကိုယ်စားလှယ်တွေကြားယုံကြည်မှုတည်ဆောက်ပြီးတော့နိုင်ငံရေးဆွေးနွေးမှုတွေစတင်နိုင်မှုကအရေးကြီးဆုံးဖြစ်တယ်ဆိုတာကိုထောက်ပြပါရစေ
။တခြားတိုင်းရင်းသားတွေရောကြားတဲ့လူတွေတိုင်းရင်းသားလည်းနဲ့ကိုင်တွေကယုံကြည်မှုရရှိဖို့ဆိုတာအင်မတန်မှဟိုခက်ခဲတယ်ပေါ့နော်။အဲဒါကြောင့်မလို့ငင်းချမ်းရေး process ကိုကောင်းကောင်းမွန်မွန်နဲ့ကောင်းကျေပေါ်မယ်မိသားစေတနာထားရောနော်။ဒီအချင်းရဖြစ်တဲ့ပုံစံမဟုတ်ပဲနဲ့သဘောထားကြည့်ထားပြီးမှကျွန်တော်တို့ဆွေးနွေးတိုင်ပြည်နိုင်ငံရေးနီလာရဆွေးနွေးတိုင်ပြည်ပြည်မှာလှုပ်ဆောင်သွားမယ်ဆိုလို့ရှိရင်တော့ဒါပြစ်ခတ်တဲ့ခဲမှုတွေလည်းရဆိုင်လာမယ်ရုံးနေလာမယ်ကျွန်တော်တို့ကအဲ့လိုအတုံးတက်တယ်မဟုတ်လို့ရှိရင်တော့ဟိုမှာငင်းချဲရဲ့ညီလာခံတဲရောက်တဲ့လူလည်းတဲရောက်ဖြစ်ချင်ရဖြစ်ပုံပြစ်ခတ်တဲ့ခိုက်ဆိုတော့ဒီငင်းချဲရဲ့ process အောင်မြင်သာဖို့ဆိုတာကတော့ဘယ်လိုပြောမလဲအရန်အလောင်းဝေးလေးတွေလို့ကျွန်တော်တို့ကအဲ့လိုမြင်တယ်လေ
စစ်မှန်တဲ့ယုံကြည်မှုတိဆောက်နိုင်မှုကခေါင်းဆောင်တွေကြားမကြခဏတွေ့ဆုံမှုတွေနဲ့အတူအမြင်တုံးတက်ချက်ဖလှယ်တာတွေကိုလှုပ်တင်တယ်လို့လည်းဦးဆိုင်ညွန့်နေကအကြံပြုပါရဲမကြခင်မှာတော့21ရာစုပင်လုံညီလာခံပြန်လည်စတင်နိုင်မှုရှိပြီး NCA အပြည့်ရစာချုပ်လက်မှတ်ထိုးထားတဲ့အဖွဲ့တွေရော NCA အပြည့်ရစာချုပ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမြမငင်းငယ်ရေးလုပ်ငန်းစဉ်မှာပူးပေါင်းပါဝင်နိုင်မှုအရေးဆွေးနွေးအဖြေရှာနေကြဆဲလည်းဖြစ်ပါရဲရှင
်မဆုမုံမင်းမြတ်တင်ပြတော်ရပါရှင် POA မြန်မာဘက်ကလည်းအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်သောတာရှင်များရှင်တကြံရက်ကာလအတွင်းမြန်မာနိုင်ငံကန်ယူရန်ဒေသကိုတိုက်ခတ်လာတဲ့မာတာမုံတိုင်းကြောင့် AR တိုင်းဒေသကြီးမှာလူ၄ဦးထိတေဆုံးခဲ့ပြီးတော့အင်ဂျီ60နေပါပျက်စီးခဲ့တယ်လို့လူ100ကျော်ဦးအိမ်မဲ့ဖြစ်သွားခဲ့ရတယ်လို့ဒေသခံတွေကပြောပါရယ်ဒီလိုထိခိုက်မှုတွေအတွက်ဒေသခံလူမှုဝန်ထမ်းကယ်ဆယ်ရေးအဖွဲ့တွေကနေအကူအညီပေးနေတယ်လို့လည်းပြောပါရယ်အခြေအနေအကြောင်းစုံကိုတော့ထိုင်းအခြေစိုက် VOA သတင်းထောက်နိုင်ကွန်အိမ်ကသတင်းပေးပို့ထားပါရယ်
အေယာဝတီတိုင်းဒေသကြီးလပုတ်တံမြို့နယ်ဒနိစိတ်ကျေးရွာပိနေကုန်းကျေးရွာဘက်မှာမ မုန်တိုင်းတိုက်ခတ်မှုကြောင့်လူနေအိမ်ချေ၃၀နီးပါးပျက်စီးခဲ့ပြီးလူနေရာကျော်အိုးအိမ်မဲ့ဖြစ်သွားတယ်လို့လက်ပုတ်သားမျိုး၂လုံးသားချမ်းမှရေးဆော့ရှော့ရေးဖွဲ့ဝင်ကိုလူဝင်ပရိယတ်ဤစာတင်တိုက်ကအရှင်ပညာလောကကမိတ်ချခဲ့ပါတယ်။၄၀နှစ်မှာမွေဝါရာတို့ကလုံးလုံးပျက်စီးသွားတဲ့အိမ်ကဆက်ရှိအိမ်အမိုးလံသွားတဲ့အိမ်ကဆက်ရှိအိမ်နောက်ပြီးတော့ဒီလူကြီးရနေရာ၂၈ရောက်ရှ ဒီကနေ့ကျွန်တော်တို့ရဲ့ဒီအကြီးကမုန်တိုင်းတိုက်ကမှုကြောင့်လဘတာမျိုးနယ်မှာလူ၃ဦးကတော့ထိခိုက်တန်ရာနည်းငယ်ရရှိခဲ့ပြီးလေပေးသိခန့်နဲ့အိမ်နောက်ဆုံး50တဆုကလူရေစုစုပေါင်းရောက်နေရကြောကိုနိစ္စရဆွေမျိုးတွေရဲ့အိမ်မှာဆောက်ရှောက်ထားပါတယ်။ဟန်ကြီးကျွန်းမျိုးနယ်မရတာမုန်တိုင်းရှင်ကြောင့်စီချမ်းကျေးရွာအုပ်စုဂျာကန်ကျေးရွာဘက်မှာလည်းမုန်တိုင်းတန်ကြောင့်လူ၃ဦးသေဆုံ တယ်လို့မြို့နယ်အုပ်ချုပ်ရေးမှူးဦးသက်လွင်ဦးကပြောပါတယ်
မောင်နိုင်တော်ကတော့အညီကျော်ကြီးကျန်ရုပ်စုခြာခံရမှာပေါ့အင်းပေါ်ဘုံမြင်ပြီးပြီးတော့လူတို့သိဆုံးကြတယ်ပေါ့အင်းပြောတာကတော့ပြည်သားရာကြီးရွာမှာတော့အင်းလေးလုံးပြူတာခင်ဗျနောက်မိတိုင်းကြီးရွာမှာအင်းတစ်လုံးပြူပါတယ်စုစုပေါင်း၅လုံးပေါ့ခေတ်ကြီးနဲ့ပြန်လာနေရကြတာကြီးဥပဒေနာနေပြီးတော့တိုင်ကိုတသိန်းလုံးနဲ့နောက်ဆိုင်ခါတွေတူပြီးတော့စုစုပေါင်းအင်း၅လုံးအတွက်ဆိုရင်ကျွန်တော်တို့ဆိုင်ခါပေါင်းဝင်စုစုပေါင်းဝင်အရင်းတူတော့ကိုရောင်ကိုရာကျွန်တော်တို့ထောက်ပံ့ပေးပြီးဖြစ်ပါတယ်ဒီနေ့ပဲဒီတိုင်းကကြီးဆိုရဖွဲ့ညီကြမှုနဲ့ဒီခေတ်ကြီးနဲ့ပြန်လာနေရကြတာကြီးဥပဒေနာနေပြီးတော့ကျွန်တော်တို့ဒီပြေဆုံးသွားတဲ့ဟုတ်ဆိုရှင်အတွက်ဒါနဲ့လာဒီဒီ၆ပန်းကြီးမျိုးပေါ့နော်၆ပန်းကြီးမျိုးကျွန်တော်တို့သူ့အတွက်ဒါ၃သိန်း၆ပန်းပေးပါတယ်ပျက်စီးတဲ့အင်းတွေကျွန်တော်တို့၁သိန်း၆ပန်းပေးပါတယ
်ခင်္ဒရာမြို့နယ်စက်ကြီးကျွန်းရွာဘက်မှာမုံတိုင်းတိုက်ခတ်မှုကြောင့်လူတို့ဒေဆုံးပြီးအင်ဂျီ25အင်လောက်ပျက်စီးသွားတယ်လို့ဂရုဏာလူလင်ပရဟိတဖွဲ့တာဝန်ရှိသူကုကံပွေကပြောပါတယ
်ခုနပဲကြီးကျွန်းမှာအင်းကအလုံးနဲ့ကြီးသွားလို့တယောက်ပြေးသွားတယ်ပဲကြီးကျွန်းမှာပဲအင်း20 30လောက်20အစိတ်လောက်ဖြစ်သွားတာခင်္ဒရာမြို့နယ်ပဲကြီးကျွန်းရွာမှာ
အလားတူချင်းမြို့နယ်တီးစိန်မြို့နယ်ကတ်တဲရွာဘက်မှာလည်းမုံတိုင်းရှိန်မိုးရွာသွန်းမြေပြိုကျမှုကြောင့်မနေ့ညနေပိုင်းမှာနေအိမ်စလုံးပြိုကျပျက်စီးခဲ့ပါတယ်ဒီအခြေအနေကိုချင်းမြို့နယ်လူမှုရေးဝန်ကြီးဦးပေါင်လုံးမင်းဆန်ကအခုလိုပြောပါတယ်
အဲမိုးနဲ့ဆူရတဲ့ခါကျတော့ဒီမိသားကပြူပြီးတော့အင်ကလုံးကိုဆွဲချတယ်လို့ဖြစ်နေတာအဲ့ဒါလူတွေကိုရှိခိုက်ထားတယ်တဲ့တမိသားစုပေါ့နော်မိသားကဆွဲချလာတဲ့ခါဆိုနည်းနည်းမိရအစ်တက်လာတယ်တဲ့ဒါကြောင့်အန်တရှိတယ်ဆိုပြီးတော့ရှိခိုက်နေတာတဘာဝပြီးပေါ့နော်ဟိုဒီစိုက်ကလုံးချောင်းဖြစ်သလားလို့စိတ်ပူတာ
ဒီခိုင်ပြင်းတဲ့အစိမ်းမှာတော့မရတာဆိုင်ကလုံးမုံတန်းကြောင့်ဧပြီလ16ရက်နေ့မှာကြောက်ဖြူရမ်းပြဲတန်သွဲမအောင်တန်ကုတ်စားတဲ့မြို့နယ်ဒီမှာတိုက်ခတ်ခဲ့ပြီးနေအင်း146လုံးပြိုပြက်ဆုံးရှုံးခဲ့ပေမဲ့လူစီးကိုင်းမှုမရှိခဲ့ဘူးလို့ဒီခိုင်ပြင်းတဲ့ဆွေရဖွဲ့ကလည်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံကမ်းရိုးတန်းဒေသဘက်ကိုချိတ်ကပ်လာတဲ့မရတာမုံတန်းတန်ခံရနိုင်ချေအများဆုံးရှိတဲ့ဒီခိုင်ပြင်းတဲ့မြို့နယ်တချို့မြဝကျုံးပေါ်နဲ့မကွေးတိုင်းဒေသကြီးပြင်တနင်္ဂနွေလုံးကိုသတိပြုနေနိုင်ကြဖို့အချိန်နဲ့သတိညီနှုတ်ဆော်မှုတွေလှုပ်ဆောင်နေတယ်လို့လည်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြအေးကလည်းသတင်းမီဒီယာကိုပြောဆိုခဲ့ပါတယ်။မုံတန်းကြောင့်ပျက်စီးသွားတာတွေအတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနရဲ့ဒေတာလိုက်တာဝန်ရှိသူတွေကကူညီထောက်ပံ့မှုတွေလှုပ်ဆောင်ပေးနေပါတယ်။မြန်မာနိုင်ငံဟွမ်းမှာပူချိန်ပြည်လဲမြင့်တက်နိုင်မယ်လို့လည်းမိုးလီဝရထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ။
တော်ရရှိမှာခင်ဗျာသမရဦးထင်ကျော်ရဲ့မကြသေးခင်ကတရုတ်နိုင်ငံခီးစဉ်အတွင်းဆိုင်းငံ့ထားတဲ့မြစ်ဆုံရေကာတာစီမံကိန်းနဲ့ပတ်သက်လို့မျှော်လင့်ထားသလိုတဲတဲကွဲကွဲအဖြစ်အစုံတရားမထွက်ခဲ့ပါဘူးတပောင်းဝပတ်ဝန်းကျင်နဲ့ဒေသခံလူမှုအသံဝိုင်းကြားထိခိုက်မဲ့အရေးဆိုးရိမ်မှုတွေကြောင့်စန့်ကျင်မှုတွေအကြီးအကျယ်ကြုံခဲ့ရတဲ့စီမံကိန်းရှေ့အနာကဘယ်လိုရှိလာနိုင်ပါသလဲနှစ်နိုင်ငံတာဝန်ရှိသူတွေအနေနဲ့ဘယ်လိုအပေးအယူမျိုးတွေနဲ့စိတ်ဆက်ညီနိုင်အဖြေရှာသင့်တယ်လဲဆိုတာကို VOA ရဲ့အင်္ဂါညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်ဖြစ်တဲ့1-239-382-5554ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုရေးသားပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်။
ဒီကနေ့ည9:00နာရီမှာဆွေးနွေးမယ့်တရားရည်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့နောက်ထပ်ဆောင်းပါးတစ်ပုဒ်ဖက်ဆက်ပါအောင်မယ်။မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်လာတဲ့မြန်မာအစိုးရကဘင်္ဂလီလို့ခေါ်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကြားမှာနေထိုင်ရေးအကျပ်အတည်းတွေအပြင်ဒုက္ခသည်စခန်းကကလေးတွေပျောက်ဆုံးနေတဲ့အခြေအနေကိုလည်းထပ်ပြီးတော့ရင်ဆိုင်နေရပါတယ်။
လူကုန်ကူးတဲ့ဂိုင်းတွေရဲ့လက်ထက်မှာကလေးတွေဖဲရောက်လို့ဘာတွေဖြစ်မှမသိရတာကြောင့်စိုးရိမ်မှုတွေလည်းရှိနေပါတယ် Cox ဘဇာကနေ John Owen
ရဲ့သတင်းပေးပို့ချက်ကိုကိုငင်းချောင်းကပြောပြပါလိမ့်မယ်ရှင်ရာရှိတာဟာသူ့သားကြီးဘယ်မှာရောက်နေတယ်လဲဆိုတာရာသလောက်နီးလန်းနေလိုက်ရှာနေပါတယ်အမျိုးသားကပြီးခဲ့တဲ့နှစ်မြန်မာနိုင်ငံဘက်မှာအသက်ခံခဲ့ရပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအရောက်မှာသူ့ရဲ့ဆင်းနှစ်အရွယ်ဒါမိုဟာမက်ပျောက်ဆုံးသွားခဲ့တာလို့ရှိတာကပြောပါတယ်
သူ့ကိုယ်ကိုဘရောမှာတွေ့ရတော့မှာမဟုတ်ပါဘူးတဲ့လေရရှိတာဟာပြီးခဲ့တဲ့နှစ်အောက်တိုဘာလနောက်ပိုင်း9000လောက်အထိရှိမယ်လို့လူခွင့်ရေးအဖွဲ့တချို့ကခန့်မှန်းပြောဆိုနေတဲ့မြန်မာနိုင်ငံဘက်ကရောက်လာတဲ့ဒုက္ခသည်တွေကတယောက်ပါမြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးတွေလှုပ်ဆောင်ခဲ့တဲ့အချိန်လူနည်းစုရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့သတင
ါတယ်။ဒီလိုအငင်းပွားမှုတွေကြားလက်လုတ်တဲရီနဲ့နေနေရတဲ့ဒုက္ခတွေစခန်းတွေမှာကလေးတွေကလည်းအကာအကွယ်မဲ့တဲ့အခြေအနေကိုရောက်နေပါတယ်။ Action Against Hunger လို့ခေါ်တဲ့အဖွဲ့တစ်ခုရဲ့အဆိုအရပြီးခဲ့တဲ့ဇန်နဝါရီလနောက်ပိုင်းဒုက္ခတွေစခန်းမှာပြန်ပြီးဆွဲမှုပေါင်း16မှုလောက်ရှိခဲ့တယ်လို့ဆိုပါတယ်။တောင်းတဲ့ချီတဲ့ဒုက္ခတွေအများစုကဘင်္ဂလားဒေ့ရှ်နိုင်ငံဘက်နေကြားမှာရှိတဲ့ဒုက္ခတွေစခန်းမှာနေထိုင်တာပါ။ Action Against Hunger အဖွဲ့ကနာပင်ဂန္ဒရာကတော့အသေးရောက်လာတဲ့ဒုက္ခတွေတွေကကလေးငယ်တွေအတွက်ပူပန်တယ်လို့ဆိုပါတယ
်။ They don't have any support. They have to make a living so they have to be separated.
တို့တွေထိုင်မှုအတွက်အကူအညီအားလဲဘယ်ကမှရတာမဟုတ်တော့ရက်ဒီရီအတွက်ရရအလုပ်ထွက်လုပ်ကြတယ်။ကလေးတွေကိုထားခဲ့ရတယ်။ကလေးတွေနဲ့မိဘနဲ့အတူတူနေနိုင်တော့ကလေးတွေရဲ့လုံခြုံရေးပိုပြီးစိုးရိမ်ရတာပါ
။အခုအချိန်ထိကလေးတွေပျောက်ဆုံးနေဆိုတဲ့သတင်းတွေနဲ့ပတ်သက်လို့တိတိကျကျဘယ်လိုမျိုးဆိုတာမျိုးမပြောနိုင်သေးပါဘူး။အနီးနားပတ်ဝန်းကျင်မှာလူကုန်ကူးတဲ့အဖွဲ့တွေကလည်းရှိနေတော့မိဘနဲ့ဆရာတွေကစိုးရိမ်ပြီးအာဏာပိုင်တွေကိုအကြောင်းကြားနေကြတာပါ။တချို့ကကလေးတွေကိုဖမ်းဆီးပြီးကြောက်ကက်ကိုထုတ်ယူရဲဆိုတဲ့သတင်းတွေကလည်းထွက်နေတဲ့အကြောင်းကိုကျောင်းဆရာတယောက်ဖြစ်တဲ့မိုဟာမက်အိုက်ဒရစ်ကပြောပါတယ်။ဒါကြောင့်လဲကလေးတွေရဲ့လုံခြုံရေးကိုတတိထားစောင့်ချက်ဖို့တက်လှမ်းနေကြပါတယ်။ဆယ်နှစ်အရွယ်တားကလေးပျောက်ဆုံးသွားတဲ့ရာရှိတာကတော့အလားအရှင်မြတ်ရဲ့သဘောအတိုင်းပဲဆိုပြီးပြန်ရောက်လာဖို့ညှော်လင့်ဆုတောင်းနေပါတယ်။သူ့လိုပဲတခြားသူတွေလည်းပျောက်ဆုံးသွားတဲ့ကလေးတွေအတွက်ဆုတောင်းပွဲတွေကျင်းပနေပါတယ်ခင်ဗျာ
။ကိုရင်ချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Juru Gani တိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။VOA ရဲ့တိုက်ရိုက်ထုတ်လွှင့်ချက်တွေကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်ရှင်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမှခင်ပြတွေကပြောပြပေးပါအောင
်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်နဲ့ပဲ့ထိန်တုံးကြီးစမ်းသပ်မှုအစီအစဉ်တွေဆွလွတ်လာအောင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြောက်ကိုရီးယားအပေါ်တန်တမာရေးနဲ့စီးပွားရေးဆိုင်ရာဖိအားတွေတွန့်ညင်ပေးသွားရလိမ့်မယ်လို့အမေရိကန်ဒုသမ္မတမိုက်ဖန့်ခ်စ်ကပြောဆိုလိုက်ပါတယ်။ဒီကိုရီးယားကျိုးဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်ဖို့အတွက်တောင်မြောက်ကိုရီးယားအစိုးရကိုကင်တွယ်နိုင်မဲ့နည်းလမ်းပေါင်းစုံကိုစဉ်းစားထားပြီးဖြစ်တယ်လို့လည်းဒုသမ္မတဖန့်ခ်စ်ကဒီဂျပန်နိုင်ငံခီးစင်အတွင်းမှာပြောဆိုသွားခဲ့ပါတယ်ရှင်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတူရကီသမ္မတရီချက်တေးအာဒိုအန်ကိုလူလူဆန္ဒခံယူပွဲအောင်မြင်မှုအတွက်ချီးကျူးကုန်ပြုလိုက်ပါတယ်။တူရကီရဲ့လွတ်တော်အုပ်ချုပ်မှုစနစ်ကနေသမ္မတကိုအုပ်ချုပ်မှုအာဏာအပြည့်အဝရရှိအောင်ဖန်တီးပေးတဲ့ဆန္ဒခံယူပွဲကိုတော့ဒီပုတ်ကတက်ကကပ်ပြီးတော့အနိုင်ရရှိလိုက်တာဖြစ်ပါတယ်။သမ္မတနဲ့ဦးတယ်လီဖုန်းနဲ့စကားပြောဆိုခဲ့ကြတာဖြစ်တယ်လို့အင်ဗီရိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။ဗြိတိန်နိုင်ငံမှာတော့ဒီလာမယ့်၈ရက်နေ့ဇွန်လ၈ရက်နေ့မှာရွေးကောက်ပွဲကိုအခြေစောပြီးတော့ကျင်းပသွားမယ်လို့ဝန်ကြီးချုပ်ထရီဆာမေကဒီနေ့ကြေညာပါရယ်။ဥရောပသမဂ္ဂ EU ကနေဗြိတိန်ခွဲထွက်မဲ့လုပ်ငန်းစဉ်တွေတရားဝင်စတင်လိုက်ပြီးတဲ့သတင်းသုံးပတ်အကြာမှာပဲဝန်ကြီးချုပ်မေကအတိုက်ခံပါတီတွေဟာ EU ကနေခွဲထွက်မဲ့လုပ်ငန်းစဉ်တွေနောက်နေအောင်လုပ်နေကြပြီးတော့လွှတ်တော်တွင်းမှာလည်းညှို့မှုမရှိဘဲဖြစ်နေတယ်လို့ပြောပါရယ်။ဒီလိုကွဲလွဲမှုတွေကြောင့် EU ကနေနှုတ်ထွက်မဲ့လုပ်ငန်းစဉ်တွေမအောင်မြင်ဖြစ်နေရပြီးတော့တိုင်းပြည်အတွင်းမတည်ငြိမ်မှုတွေနဲ့မတည်ကြာမီရမှုတွေဖြစ်နေအောင်လှုံ့ဆော်နေတယ်။ဒါကြောင့်မလို့အထူးရွေးကောက်ပွဲကျင်းပဖို့လိုအပ်နေတယ်လို့ပြောပါရယ်ရှင်။2019ခုနှစ်မဟာတကြာကာလအတွင်းတနင်္ဂနွေလုံးမှာပြည်မှုပေါင်း1200ဖြစ်ခဲ့တာမှာသေဆုံးသူ180ကျော်ရှိပြီးတော့ဒဏ်ရာရသူပေါင်း1000ကျော်ရှိတယ်လို့တရားရေးဝန်ကြီးဌာနကဧပြီလ18ရက်နေ့နေ့စွဲနဲ့ထုတ်ပြန်ထားပါတယ်ရှင်
။တရင်အချင်းချုပ်ကမခင်ဖြစ်တွေကပြောပြပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမဆုံမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ VOA American အတန်းညပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00လိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ51 kHz
kilohertz 95 နဲ့လိုင်းလံမီတာတရ90 kilohertz 55 ခွန်ကားနေတိုက်ထုတ်လွှင့်ပေးသွားအောင်ပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမွှေးလမ်းပါသေးရှင်။
This program has come to you from the Voice of America, Washington.